ရောက်ပိုင်းမှာမိအဖွဲ့ဝင်တိုင်းသားလက်နက်ကိုင်၃ဘွဲ့နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ရွေးကောက်ပွဲကျင်းပရေးဖွဲ့စည်းပုံပြင်ဆင်ရေးတွေကိုနေပြည်တော်မှာ၃ရက်ကြာဆွေးနွေးမှုတွေပြုလုပ်နေပါတယ်။စစ်ကောင်စီဘက်ကငြိမ်းချမ်းရေးညီလာခံလုပ်ဖို့အတွက်တင်ပြဆွေးနွေးခဲ့တယ်လို့လည်းဒီဆွေးနွေးပွဲမှာပါဝင်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။မြောက်ပိုင်းမှာမိအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ဖြစ်ကြတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလားခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကိုယ်စားလှယ်အဖွဲ့တွေဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့တို့မတ်လ22ရက်နေ့ကနေစတင်ဆွေးနွေးခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
ရင်ကတိုင်ကျွန်တော်ပြောပြီးသားဖြစ်ပါတယ်ဒီမြောက်ပိုင်းဖွဲ့တွေနဲ့တွေ့ဆုံဖို့ရှိတယ်ပြောပြီးသားဖြစ်ပါတယ်အရင်ကလည်းကျွန်တော်တွေ့ဆုံပြီးသားဖြစ်တယ်အရင်ကတွေ့ဆုံတဲ့ဟာတွေကကျွန်တော်ထပ်မံဆွေးနွေးအောင်ပါတယ်ဆွေးနွေးခြင်းမှာဖြစ်ပါတယ်ဒီကတော့ရွေးကောက်ပွဲကတော့ကျွန်တော်တို့ကနိုင်ငံအနှံ့မှာပြည့်ပြည့်နဲ့နဲ့လုပ်မယ်လို့ပြောထားတာပဲဖြစ်တယ်ရွေးကောက်ပွဲလုပ်မယ်ဆိုရင်လုပ်ဖြစ်တဲ့ဆိုရင်အဲ့ဒီဒေတာတွေမှာပါလုံနိုင်ဖို့အတွက်ဦးတည်ဆွေးနွေးတာမျိုးတော့ရှိကောင်းရှိပါလိမ့်မယ်ဗျငွေကြေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ရခင်ကပြောပြီးသားပါရခင်ကပြောပြီးသားအပိုင်းနေဖြစ်တယ်ကျွန်တော်တို့ဒီဒေတာဖွံ့ဖြိုးရေးအတွက်လိုအပ်ချက်တွေရှိမယ်ဒီငွေကြေးနဲ့ပတ်သက်ပြီးရင်ကျွန်တော်တို့အဲ့ဒါလို့ဆီကတို့ကျင်ကဟောတုံကြီးကျတဲ့ရှိမယ်ကျွန်တော်ဘက်ကလည်းပေးနိုင်တာတွေရှိမယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါဆက်လက်ဆွေးနွေးရပြန်နေရှိပါတယ်ရခင်ကတိုင်ဆွေးနွေးရတယ်ရှိပါတယ်ဒါလေးကိုဆက်လက်ဆွေးနွေးရပါဖြစ်ပါအ
ဲ့ဒီတွဲဆောင်ပွဲမှာအဖွဲ့အစည်းအသီးသီးရဲ့လူလားချက်တွေဒေတာဖွံ့ဖြိုးတည်ငြိမ်ရေးရွေးကောက်ပွဲကျင်းပရေးကိစ္စငြိမ်းချမ်းရေးညီလာခံကျင်းပရေးကိစ္စနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တချို့ကိုပြင်ဆင်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကငြိမ်းချမ်းရေးညီလာခံလုပ်ဖို့အတွက်တင်ပြဆွေးနွေးခဲ့တယ်လို့မြောက်ပိုင်းအဖွဲ့တွေဘက်ကတင်ပြခဲ့တာတွေနဲ့ပတ်သက်လို့မိုင်းလားခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ကဦးချီမြင့်ကအခုလိုပြောပါတယ
်။ဇွန်သူဆွေးနွေးထားတာတော့ဒီကောက်ပွဲကိစ္စအချိန်နဲ့မိတ်ဆက်ပေးတယ်။ဘာဇွန်သူဒေတာအချိန်နဲ့အချင်းချင်းနဲ့ပြောပြတယ်။ငြိမ်းချမ်းရေးဒီလခံကိစ္စတခုလုပ်ချင်လို့တို့အစအဖမလုပ်ချင်လို့ဆွေးနွေးထားတယ်အဲဒီလိုတင်ပြလာတဲ့အခါမှာကျွန်တော်တို့ပြန်ပြီးမှခုတွေလူကြီးတွေနဲ့အဲဆွေးနွေးပြီးမှအဖြစ်ပေးမယ်ဆိုတော့အဲ့လိုနဲ့ကျွန်တော်တို့ရထားတယ်ဒီလေးချက်လောက်ပဲကျွန်တော်တို့အဲ့လိုဆွေးနွေးထားတယ်အဲဆက်နဲ့နေမယ်ဒီညင်အချိုင်းရဲ့နဲ့ကျွန်တော်တို့ဖွံ့ဖြိုးရေးကိစ္စတွေဖွံ့ဖြိုးကိစ္စရဲ့ဖက်မှန်တဲ့ဒီလိုစဉ်းစားတာနဲ့တင်ပြထားတာလည်းအဲ့လိုသူတို့ကလည်းမတနိုင်ဘူးသူတို့ကလည်းတက်ဆိုင်ရာဝန်ကြီးဌာနနဲ့တွားညီနိုင်ဆွေးနွေးမယ်နောက်ဆုံးမှာဘယ်လိုအကောင့်ထဲပို့နိုင်မှန်းတော့မတိကြသေးဘူးပေါ့
ရွေးကောက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတိတိကျကျဘယ်အချိန်လုံးမယ်ဆိုတာမပြောပေမဲ့တည်ငြိမ်အေးချမ်းမှလှုပ်ဆောင်နိုင်မှာဖြစ်တယ်ဆိုတဲ့အကြောင်းပြောဆိုခဲ့တယ်လို့တည်ငြိမ်မှစည်ရင်တွေကောက်ယူနိုင်ဖို့လှုပ်ဆောင်နိုင်မယ်လို့တင်ပြခဲ့တာတွေရှိတယ်လို့ပြောပါတယ်ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ဒီကနေ့ဆွေးနွေးပွဲအပြီးမှာနှစ်ဖက်သဘောတူလက်မှတ်ထိုးခဲ့ကြတယ်လို့ပြောပါတယ်ဒီတွဲဆောင်မှုမတိုင်ခင် UWSP NDAA SSPP နဲ့ကချင်ပြည်လွတ်လပ်ရေးအဖွဲ့ KIO ရခိုင်တပ်တော် AA တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တို့ဟာပန်းဆန်းမြို့မှာမတ်လ15ရက်နဲ့16ရက်နေ့တွေမှာနှစ်ရက်ကြာတွဲဆောင်ခဲ့ကြတာရှိပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ခေါင်းဆောင်တချို့ဟာပန်ဆန်းဆွေးနွေးပွဲအပြီးမှာတရုတ်အစိုးရရဲ့အထူးကိုယ်စားလှယ်တင်ရှိကျန်နဲ့တရုတ်နိုင်ငံကုမင်းမြို့မှာတွားရောက်တွေ့ဆုံခဲ့ကြပါတယ်။ဒီကနေ့စစ်ကောင်စီနဲ့တွေ့ဆုံမှုမှာတော့တိုက်ပွဲတွေရှိနေစေဖြစ်ကြတဲ့တခြားမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေနဲ့ပတ်သက်လို့ဆွေးနွေးမှုမရှိကြပေမဲ့တပ်မတော်ဘက်ကတိုက်ပွဲရှိနေလဲငြိမ်းချမ်းရေးဆွေးနွေးသွားဖို့ဖိတ်ခေါ်ခဲ့တယ်လို့ဦးကြည်မြင့်ကပြောပါတယ်။
တော်တော့ကျွန်တော်တိုင်းရင်းသားကိစ္စနဲ့ဆိုလို့ရှိရင်ကျောင်းမအမီကွဲလွဲတာနဲ့ပါလာညာဖြစ်ရင်တော့ဆွေးနွေးလို့ကောင်းတယ်တိုက်ပွဲဖြစ်ရင်လည်းလာဆွေးနွေးလို့ရတယ်အချင်းမရွေးချူဆိုပါတယ်နေပြည်တော်လာပဲဖြစ်ဖြစ်တခြားနေရာတော့ပဲဖြစ်ဖြစ်တောင်းတော့လည်းသူတို့နဲ့ဆွေးနွေးမယ်ကျောင်းမဖြစ်တဲ့ကိစ္စနဲ့ဆွေးနွေးရင်းနဲ့ဖြေရှင်းလို့ရအောင်ဆိုတော့သူတို့လည်းကြိုးစားမယ်လို့အဲ့လိုတော့ပြောတယ်ဒါတော့ကျွန်တော်တို့ကောင်းပါတယ်လို့ကျွန်တော်ကလည်းသူတို့နဲ့တွေ့လို့ရှိရင်တစ်စိမ့်နဲ့တော့ပြန်ပြောပြပေးမယ်လို့အဲ့လိုအခြေအနေပါ
ဒီဖွဲ့သုံးဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီလကလည်းစစ်ကောင်စီရဲ့ညီညာရေးအဖွဲ့နဲ့တွဲဆုံခဲ့တဲ့အပြင်မနစ်စက်တင်ဘာ26 29 28ရက်တွေမှာလည်းစစ်ကောင်စီရဲ့ညီညာရေးကိုယ်စားလှယ်အဖွဲ့တွေနဲ့နေပြည်တော်မှာတွဲဆုံခဲ့ပါတယ်ခင်ဗျာ